ညွန့်နေခင်ဗျာအခုလောလောဆယ်ထုတ်ပေါ်လာတဲ့သတင်းအရစံတိုင်းသားပါတီတွေဆိုတာနဲ့နိုင်ငံရေးအင်အားစုတွေအလုံးပေါင်းစည်းဖို့သဘောတူညီမှုရရှိခဲ့တယ်လို့သိရတယ်ဟုတ်ပါသလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့56 76 79မှာညှိနှိုင်းပြီးတော့စံပြေညီညွတ်ရေးကော်မတီပေါ့အဲ့ဒါကိုဖွဲ့လိုက်ပါတယ်
ဆိုလောလောဆယ်ကညီညွတ်ရေးကော်မတီဆိုတော့ပေါင်းစည်းဖို့အတွက်စီစဉ်ပေးရမယ့်သဘောပဲရှိသေးတာပေါ့တပေါင်းတစည်းပဲဖြစ်ပြီလို့တော့မပြောနိုင်သေးဘူးလား
အဲ့လိုတော့လည်းပြောလို့မရဘူးပေါင်းဖို့ကချက်ချင်းကြတော့ခက်တယ်ဥပမာချင်းအဲလက်နက်ကန်တပ်တွေနဲ့ကျွန်တော်တို့ပါတီနဲ့ဆိုပဲလို့ပေါင်းရမှာလေ
အဲ့ဒီတော့တရားဝင်ပါတီတွေပေါင်းတာကိုမပြောခင်အဲ့ဒီ SSA နှစ်ပိုင်းရှိတာပေါ့တောင်ပိုင်းမြောက်ပိုင်းနှစ်ပိုင်းလုံးကလက်နက်မစွန့်သေးတဲ့အဖွဲ့လို့ထင်ပါရဲ့
ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီအဖွဲ့တွေနဲ့ပေါင်းစည်းရေးအလားအလာဘယ်လိုနေပါလဲဘာလို့သဘောတူပြီးညွှတ်ထားရပါသလဲ
အခုလက်ရှိအခြေအနေမှာဒီနိုင်ငံလုံးဆိုင်ရာအပြည့်အစုံရေးအခြေအနေဟိုဆွေးနွေးဖို့ပေါ့နော်အခြေအနေဆိုက်ရောက်နေပြီဆိုတော့ဒီလိုက်စားမှာမကြခင်တို့လက်မဲ့ကန်အဖွဲ့တွေတွားပြီးဆွေးနွေးကြမှာပါညီညွတ်ရေးဆိုတော့ဒီမဖြစ်မနေလောက်ရမှာပါပဲအဲပထမဆုံးကိုယ်နဲ့အနီးဆက်ဆုံးအဖွဲ့ကြီးတွေလောက်ရမယ်ပြီးတော့ကိုယ်နဲ့တပြေးလက်လမ်းမီတော့ရနိုင်တော့တော့ဒါညီညွတ်ရေးကလောက်ရမှာပါပဲနောက်ဆုံးကြရင်တော့အစိုးရနဲ့ဒီပါလောက်ရမှာပါ
ဟုတ်ကဲ့အခုအဲ့ဒီအစင်းကိုမတက်ခင်မှာအဲ့ဒီ SSA တောင်မြောက်တိုးနဲ့ကျန်တဲ့တေဝင်းမြေပေါ်နိုင်ငံရေးပါတီတွေနဲ့ရရှိကြတဲ့ညွှန်ရေးကဘာလို့ညွှန်ဘာလို့သဘောတူပြီးရရှိထားတယ်ခင်ဗျာဘာမျှော်မှန်းချက်နဲ့ညွှန်မှုရရှိရတာလဲ
လောလောဆယ်တော့ဟိုသဘောတူထားတဲ့အချက်မရှိပါဘူးလောလောဆယ်တော့ဒါကျွန်တော်တို့အခုနိုင်ငံရေးရှင်းလင်းပွဲစမယ်ဆိုရင်ကျွန်တော်တို့ညှိနှိုင်းမှာပါအပြစ်ခရစေကြီးကဒီစမယ်ဆိုရင်သူညှိနှိုင်းမှာပါညှိနှိုင်းဖို့အတွက်ကိုဒါနေရာတစ်ခုဟိုတိဆောက်ထားတာပ
ါဆိုတော့အခုစိုင်းညွန့်လင်တို့ရဲ့ SNLD နဲ့ဟိုကြာပြူပါတီနဲ့ပေါင်းစည်းရကြတော့ခင်ဗျာပို့ပြီးတော့အခီးရောက်နေပြီလား
ဟုတ်ပါတယ်ဗျဥမာရခိုင်အမျိုးသားတွေကြတော့ပါတီတစ်ခုကိုဖျက်ပြီးတော့ပါတီတစ်ခုလည်းပေါင်းတယ်ဟိုအဲ့လိုမျိုးอ่ะအဲ့လိုမျိုးအခြေအနေတွေကကျွန်တော်တို့ဒီမှာမအခြေအနေမပြေးသေးပါဘူးမပြေးသေးပါဘူးလောလောဆယ်အချိန်ကလည်းစိတ်ဆောက်နေလို့မရတော့ဘူးဆိုတော့အဲ့ဒီနေရာမှာဆက်နေငင်းကြီးကော်မတီကနေပြီးတော့မှဒါကျတို့ကြားပြူနဲ့နိုင်ငံရေးကိစ္စတွေညှိနှိုင်းလို့ရမှာပ
ါဆိုတော့ကြားပြူရော SNLD ရောအဲ့ဒီလက်နက်ကိုင်အဖွဲ့အစည်းတွေရောအခြေခံတူညီချက်ကဘာလဲခင်ဗျာသူတို့ဘာလူကျင်ကြတာလဲအဓိက
ကျွန်တော်နားလေတော့ပေါ့နော်နည်းနည်းပါးပါးတွဲရင်လည်းတွဲမယ်ပေါ့ကျွန်တော်တို့ကတော့ကျွန်ဒီဖက်ဒရယ်စစ်မှန်တဲ့ပြည်အောင်စုတစ်ခုတည်ထောင်ခြင်းလေကိုပိုင်ကြားရန်ခွင့်တွေအဲဓာတ်လူကြီးပေါ့အဲ့ဒါတွေလိုချင်တယ်အဲ့ဒီမှန်းချက်နဲ့တွားနေတာပါပဲဒီတပ်ပိုင်းမှာတော့တချို့ကတော့ဒီလွတ်လပ်ရေးတီသူညော်မတဲ့လူတွေရှိကောင်းရှိမယ်သူတို့လည်းဒါတွေကိုကတနည်းအားမပြန်ပြီးရည်နိုင်ရမှာပါ
တထဲကတချို့ကတော့လွတ်လပ်ရေးလူကျင်တဲ့ဆန္ဒကိုစွပ်ကင်ထားသေးတယ်ဆိုတော့ကိစ္စနဲ့ပတ်သက်ပြီးတော့ဘုံမကြီးဆိုင်လာဘာပြောချင်ပါလဲခင်ဗျာ
ကျွန်တော်တို့အရင်တုန်းကတော့လွတ်လပ်ရေးကိုကျွန်တော်တို့တောင်းဆိုခဲ့ပြုပါတယ်ဒါပေမဲ့အဲ့ဒီကိစ္စကတော့ကျွန်တော်တို့ပြည်သူလူထုရဲ့အားလုံးဆန္ဒအပေါ်မှာမူတည်ပါတယ်ဆိုတော့အခုကျွန်တော်တို့ပြည်သူလူထုရဲ့အားလုံးလို့နေတဲ့ရည်မှန်းချက်ကတော့ဒီစစ်မှန်တဲ့ဖက်ဒရယ်တီထောင်စုတရက်ကိုကျွန်တော်တို့ပူပေါင်းပြီးတော့ဒီဆောက်ဖို့ဟိုကိစ္စကိုပဲအမြရဲ့ဆန္ဒနဲ့အညီကျွန်တော်တို့ပူပေါင်းဆောင်ရွက်တော့ဖို့ကျွန်တော်တို့ဆုံးဖြတ်ချက်ချခဲ့ပြီးပါနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုကိုအတူတကွပေါ်ဆောင်သွားကြဖို့ကျွန်တော်တို့အဲ့ဒီအခြေခံပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဖက်စီရခြင်းနဲ့ဖြစ်ပါတယ
်ဘုံမှုကငင်းငင်းကောင်စီနဲ့တော့မကြခနာဆွေးနွေးတစ်ဆွန်လာရှိရဲ့လို့ကြားပါရယ်တိုင်းရင်းသားအင်အားစုတွေနဲ့ငင်းငင်းကောင်စီကပုဂ္ဂိုလ်ရဲ့သဘောထားကတော့တိုင်းရင်းသားတွေရဲ့လူအချက်ကိုသူတို့ကောင်းကောင်းမွန်မွန်သဘောတူညီမယ်ညီနှိုင်းဆွေးနွေးဖို့ဆန္ဒရှိမယ်လို့ကျွန်တော်တို့ကြားပါရယ်သို့တော်လည်းပဲနောက်ွယ်မှာတကယ်အဆုံးဖြတ်ပေးရမယ်တက်မတော်လိုဟာမျိုးတခါကြမ်းခိုင်ဖွံ့ဖြိုးရေးပါတီလိုအဖွဲ့အစည်းမျိုးကတော့တိုင်းရင်းသားတွေတောင်းခံနေတဲ့ကိုပိုင်ပြဋ္ဌာန်းခွင့်ပြေးဝါတဲ့စစ်မှန်သောဖက်ဒရယ်ပြည်ထောင်စုဆိုတာကိုတောင်များလွန်းနေဒီအတွက်သံတရားမကင်းဖြစ်နေရပါတယ်အဲ့ဒါကိုညှိနှိုင်းလို့ရမယ်ထင်ပါသလား
အဲ့ဒါကတော့ညနိုင်ဆွေးနွေးတဲ့အရေးပဲဖြစ်ပါတယ်ကျွန်တော်တို့ထပ်မှန်ပြီးတော့ညနိုင်ဆွေးနွေးရပါမယ်အဲ့ဒီကျွန်တော်တို့တိုင်းရင်းသားတွေတောင်းဆိုနေတဲ့အရေးကိုကျွန်တော်တို့အပြည့်အဝတစ်ခါချင်းကြီးနဲ့ရယူနိုင်မှာမဟုတ်တလို့เนาะဒီညနိုင်ဆွေးနွေးရဆိုတာအပြန်လာညနိုင်ဆွေးနွေးပြီးတော့တိုင်းပြည်ရဲ့လိုအပ်ချက်တွေကိုကျွန်တော်တို့တဖြည်းဖြည်းနဲ့ပြုပြင်ပြောင်းလဲလို့ရတော့ပါလိမ့်မယ်ဆိုတော့ယုံကြည်ချက်နဲ့ကျွန်တော်တို့ဒီအစိုးရဖော်ဆောင်နေတဲ့ငင်းချမ်းရေးလမ်းစဉ်ထဲမှာပါဝင်ခရချင်းမဖြစ်ပါရဲ့
ဟုတ်ကဲ့ဘုံမှုပြောသလိုပဲငင်းချမ်းရေးဆွေးနွေးရဆိုတာအပြန်အလှန်ညှိနှိုင်းဆွေးနွေးရတာဖြစ်ပါတယ်ဆိုတာမှန်ပါတယ်ခင်ဗျာအဲ့တော့အဲ့လိုပဲအပြန်အလှန်ညှိနှိုင်းဆွေးနွေးရင်းနဲ့နှစ်ဖက်ဟိုဘက်ဒီဘက်နည်းနည်းစီစစ်စစ်ကြတာအပေးယူလုပ်ကြတာလည်းရှိပါတယ်အဲ့တော့ဘုံမှုရဘက်ကဘယ်လောက်ထိအပေးယူလုပ်နိုင်မယ်လို့ထင်ပါသလဲအပေးယူလို့လို့ကတော့ညီမရနိုင်မယ်ထင်ပါသလားသူတို့နဲ့
အမှန်တော့တိုင်းပြည်ပြုပြင်ပြောင်းလဲရေးကိစ္စမှာပြည်သူလူထုရဲ့ဆန္ဒကအတိကကျကျပါတယ်ဆိုတော့အခုပြည်သူလူထုရဲ့အတန်ပြည်သူလူရဲ့ဆန္ဒကိုလည်းအားလုံးကလည်းရေးထားပြီးတော့ဖြည့်ဆည်းပေးဖို့လိုအပ်ပါလိမ့်မယ်လို့ဒီလိုမျိုးစိတ်သက်တွေရှိကြတယ်ဆိုရင်တော့ဒီတိုင်းပြည်ပြုပြင်ပြောင်းလဲတဲ့နေရာမှာမခက်ပါဘူးလို့ကျွန်တော်တို့ထင်ပါတယ
်ဟုတ်ကဲ့ဦးဆိုင်ညွန့်ရင်တို့အရင်ကောဒီကိစ္စကိုဘယ်လိုသဘောထားပါလဲ
အခုကတော့အဖွဲ့ကြီးအသေးသေးကသူ offer လေးတွေပြောနေကြပါပဲလေသူသဘောထားကိုသူပြောနေကြတာပဲရှိသေးတယ်ဒီနေ့ဒီချိန်ဒီကြံ့ခိုင်ရင်းနဲ့လဲကျွန်တော်တို့တိုးတိုးသေးသေးမရသေးပါဘူးဒီတမောနဲ့လဲတိုးတိုးသေးသေးမရသေးပါဘူးတမောရောကျန်ခရီးရောသူ့တဘောသာသူ့ဘာကိုတီးခြားရှိနေသေးတယ်ကျွန်တော်တို့အနေနဲ့လည်းကျွန်တော်တို့တဘောသာပြီးတော့ရှိနေပါသေးတယ်ကျွန်တော်မျှော်လင့်တာကတော့သူ့ဆိုဆွေးနွေးပြရမယ်ဆိုရင်တော့အတိုင်းတာတစ်ခုစီရောပြေလည်အောင်တော့ကျွန်တော်တို့ဆွေးနွေးနိုင်မယ်လို့မျှော်လင့်ထားပါတယ
်အဲ့ဒီတက်မတော်တို့ကျန်ခိုင်ဖွံ့ဖြိုးရေးပါတီတို့နဲ့ဆွေးနွေးပွဲဖြစ်နိုင်တယ်လို့မျှော်လင့်မှလား
ခင်ဗျာတော့ကျွန်တော်တို့ကကြိုးစားရမှာဗျာ
အခုအနာပိုင်းတွေကပြောတယ်သူတို့ကပြစ်ခတ်ရစရင်ပြည်လုံးမျိုးလုပ်ပြီးရင်နိုင်ငံရေးဆွေးနွေးပွဲကိုတက်လှမ်းမယ်လို့ပြောတယ်ဆိုတော့အဲ့ဒီဆွေးနွေးပွဲတွေမှာအစိုးရညီညာရေးကောင်စီပြင်စောစောကပြောတယ်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့တက်မတော်တို့ကကိုယ်စားလှယ်တွေပါလာလိမ့်မယ်သူတို့နဲ့လည်းဆွေးနွေးခွင့်ရမယ်ထင်ပါလ
ားမပါလို့မရဘူးခင်ဗျာမပါဘဲနဲ့ကျွန်တော်တို့နိုင်ငံရေးပြဿနာကမပြီးနိုင်ဘူးခင်ဗျာဒီတိုင်းမဲ့မဆွေးနွေးပဲနေခဲ့လို့ပဲနှစ်ပေါင်းများစွာကြာခဲ့ပြီအခုဆိုရင်ဒီဟာကိုဆွေးနွေးရမှာပဲ။အဲကျွန်တော်ပြည်ထောင်စုအဖွဲ့ကြီးတွေပဲဆွေးနွေးရမှာပဲ။အဲသဘောတူညီချက်တခုပေါ့လေ။ရအောင်လို့ကျွန်တော်ညှိနှိုင်းရမှာဖြစ်ပါတယ
်။အဲ့တော့သဘောတူညီမှုရအောင်ညှိနှိုင်းမယ်ဆိုလို့ရှိရင်ဟိုဘက်ကလည်းတင်းမယ်၊ဒီဘက်ကလည်းတင်းမယ်ဆိုလို့မဖြစ်ဘူးပေါ့ခင်ဗျာ။အဲ့တော့နှစ်ဖက်လုံးဟိုဘက်နဲ့ဒီဘက်နဲ့ရှော့ကြပါ၊ညှိကြပါ၊ compromise လုပ်ကြပါဆိုရင်စံတိုင်းသားတွေဘက်ကလုဖို့အဆင်သင့်ရှိပါရဲ့လား။
မမရကြအဲကျွန်တော်တို့ဘက်ကတော့ကျွန်တော်တက်နိုင်သလောက်တော့ဆိုတာပြောထားတာတော့ဒီဖြူးဘက်သွားမယ်ဆိုရင်စိတ်ကောင်းစေနာကောင်းထားမယ်ထားမယ်ပြီးရင်တိုင်းပြည်အတွက်ပထမဦးစားပေးထားမယ်ဒီလိုချက်တွေတော့ကျွန်တော်တို့ဟိုဒီလိုခြေကနေနဲ့သွားလို့ရှိရင်တော့အောက်မြင်ပါပါဒါပေမဲ့လည်းနှစ်ဖက်စလုံးကအဲ့လိုခြေကနေရှိဖို့လိုပါတယ်နှစ်ဖက်စလုံးကအဲ့လိုခြေကနေရှိမှပဲဟိုအလုပ်ဖြစ်မှာပါ
ကျွန်တော်ဗာကြားရတယ်လဲဆိုတော့ဒါဟာစစ်တပ်ပိုင်းက
ဟုတ်ကဲ့
ကြားရတဲ့သတင်းတစ်ခုဟာရှမ်းတိုင်းရင်းသားတွေကိုကြည့်လိုက်ရင်တိုင်းရင်းသားတွေကိုကြည့်လိုက်မယ်ဆိုရင်သူတို့ဟာဒီမိုကရေစီရေးတဲ့ဖက်ဒရယ်အရေးကိုပဲပြောနေကြတယ်လို့ဆိုတဲ့စကားတစ်ခုကျွန်တော်ကြားရပါတယ်ခင်ဗျာတဆင်းစကားပေါ့လေကျွန်တော်တိုက်ရိုက်အင်တာဗျူးမှာထွက်လာတဲ့စကားတော့မဟုတ်ဘူ
းအဲ့
ကိစ္စကိုဘယ်လိုပြန်ပြောချင်ပါလဲခင်ဗျာ
အဲကျွန်တော်တို့ကတော့ဟိုပါပေါ့ကျွန်တော်လူကြီးတွေပြောခဲ့တာပေါ့ဒီမိုကရေစီရေးနဲ့တိုင်းရင်းသားရေးရာအင်္ဂါတစ်ခုတည်းကဟိုကောင်းတဲ့ပန်းလိုပဲတစ်ဆက်တည်းဖြစ်ပါတယ်လေအဲ့လိုမျိုးပါပဲဒီမိုကရေစီမရှိဘဲနဲ့လည်းတို့လူကျင်တဲ့ဖက်ဒရယ်ပြည်တော်စုမဖြစ်နိုင်ပါဘူးဖက်ဒရယ်ပြည်တော်စုတိဆောက်မယ်ဆိုဒီမိုကရေစီကလည်းမလွဲမလွဲရမှာပါဒါကြောင့်ကျွန်တော်တို့ကဒီဖက်ဒရယ်ပြည်တော်စုဖြစ်ဖို့ရည်ရယ်ဒီမိုကရေစီရည်ရယ်ကိုတကြိုင်နဲ့ဆောင်ရွက်နေခြင်းဖြစ်ပါတယ
်ဘုံမှုကျွန်တော်နောက်ဆုံးတစ်ခုမေ့ချင်တာကတော့ KIA ကအပြစ်ခံရစေပြည်လုံးကျိုးလုံမယ်ဆိုတာကိုသူတို့ကလက်မှတ်မထိုးပဲအပြစ်ခံရစေဆိုတာနိုင်ငံရေးသဘောတူညီမှုရရင်နိုင်ငံရေးအရပြည်လည်ရင်အလိုလိုဖြစ်လာမှာပဲအဲ့ဒါကြောင့်နိုင်ငံရေးသဘောတူညီမှုကပိုအရေးကြီးတဲ့အပြစ်ခံရစေကသိအရေးမကြီးဘူးတနည်းအားဖြင့်နိုင်ငံရေးသဘောတူညီမှုရဖို့ကပထမလို့သူတို့ကပြောပါတယ်ဘုံမှုရောပဲလို့သဘောထားပါတယ်ဒီကိစ္စကို
ုတ်ပါတယ်ခင်ဗျာကျွန်တော်တို့ဒီနိုင်ဒီလက်နဲ့ကင်ပတိပခတွေထည့်ရတာအဓိကအကြောင်းရင်းကတော့ဒီနိုင်ရေးပြဿနာဖြစ်နေပါတယ်ဆိုတာအလုံးကလည်းလက်ခံကြပါတယ်အဒီနိုင်ရေးပတိပခတွေကိုကျွန်တော်တို့ဖြေရှင်းနိုင်မှတာလဲဒီနိုင်ဒီလက်နဲ့ကင်ပြဿနာတွေကိုကျွန်တော်တို့ဖြေရှင်းနိုင်မှဖြစ်ပါတယ်ဒါပေမဲ့ဒီနိုင်ရေးကိစ္စဖြေရှင်းဖို့အတွက်အပြစ်ခရစရေးတွေနော်အပြန်လာယုံကြည်မှုတွေတည်ဆောက်နိုင်ပြီဆိုရင်နိုင်ငံရေးဆွေးနွေးတဲ့ပွဲမှာကျွန်တော်တို့ဘယ်လိုပုံဘယ်လိုနည်းနဲ့ပါဝင်နိုင်ကြမလဲဆိုတာလဲအဲကျွန်တော်တို့ဟိုပြန်လဲစဉ်းစားတုံ့တက်ဖို့လဲလိုအပ်ပါလိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲထင်ပါတယ်